မျိုးတုံးပြောက်ကွယ်နဲ့အန်ဒီနဲ့ရင်ဆိုင်နေရတဲ့ဇီဝမျိုးစိတ်ပေါင်းကကမ္ဘာတစ်လောမှာတပန်းလောက်ရှိနေပြီးမြန်မာနိုင်ငံမှာတော့300ကျော်ရှိနေပါတယ်။ဒီအန်ဒီဟာလူသားတွေကြောင့်ဖြစ်လာရတယ်ဆိုတာနဲ့ဘလို့ကောက်ွယ်နိုင်လဲဆိုတော့ဒီတစ်ပတ်မှာပြောပြမယ်။လက်ရှိကမ္ဘာပေါ်မှာအသင်းနဲ့တရဝမျိုးစိတ်ပေါင်း8တန်းရှိနေပြီးလူရည်ရဲ့အပြုအမူကြောင့်မျိုးတုံးနဲ့အန်ဒီယန်နဲ့ရင်ဆိုင်နေရတဲ့မျိုးစိတ်ပေါင်းကတပန်းလောက်ရှိတယ်လို့ကုလသမဂ္ဂရဲ့ခုနှစ်ချိန်မြောက် IPBS ဇီဝမျိုးကွဲနဲ့ဂိညာစနစ်ဆိုင်ရာသိပ္ပံမူဝါဒရေးရာနိုင်ငံတကာညီလာခံမှာ2019မေလ6ရက်နေ့ကထုတ်ပြန်တဲ့အစီအစဉ်ဆံမှာတရိပ်ပေးလိုက်ပါတယ်။တက္ကမလုံးတိုင်းတန်နဲ့အပင်နဲ့တရောမျိုးစိတ်တွေအခုလိုအစုလိုက်ပြုံးလိုက်မျိုးတုံးမဲ့ဖြစ်ရဟာလူသမိုင်းမှာတစ်ခါမှမကြုံဘူးသေးတဲ့အခြေအနေမျိုးလို့နိုင်ငံတကာသုတေသီ450ရေးတာတဲ့စာမျက်နှာ1800ပါအစီအစဉ်ခံစားမှာဖော်ပြထားတာပါမျိုးတုံးနဲ့နှုံးကလည်းလွန်ခဲ့တဲ့နှစ်တန်းပေါင်း10တန်းလောက်ကနေရှင်းရင်အဆပေါင်း1000ချီပြီးမြန်ဖို့ရှိတယ်လို့ဆိုပါတယ်အခုလိုဖြစ်လာတာဟာလူသားတွေကြောင့်ဖြစ်ပါတယ်ပင်လယ်သမုဒ္ဒရာကိုပါမြင်းမြန်းစေတဲ့ဆန့်ဖြစ်ပစ္စည်းတွေကိုလက်လွတ်စပယ်ဆန့်ဖြစ်တာငါးအလွန်အကျွံဖန်လာတရားမဲ့တိတ်ခုတ်တာစိတ်ကြိုးရင်းနဲ့ဆောက်လုပ်ရေးတွေအတွက်ညီရချက်ထင်တာတွေလို့လူသားတွေရဲ့လူရကြောင့်ပြင်းထန်တဲ့ရာသီဥတုပြောင်းလဲမှုတွေကိုလက်တွေ့ခံစားနေကြရတာဖြစ်ပါတယ်။ဒါကြောင့်အပင်တွေတံခါးတွေတွင်မကပဲသူတို့ရဲ့ဇီဝကိန္ဓာစနစ်တွေပင်လယ်သမုဒ္ဒရာနဲ့မြေပြင်တွေဝင်းဟင်းတွေအပါဝင်တဘာဝပတ်ဝန်းကျင်ကိုပါဆက်လို့ပျက်စီးလာနေတာဖြစ်ပြီးတဘာဝတောရင်တိရစ္ဆာန်နဲ့အပင်တွေမျိုးတုံးနဲ့အန်ဒီယကာဝေးရေးကိုချက်ချင်းအရေးယူလှုပ်ဆောင်ဖို့ IPBS အစီအစဉ် Robert Watson ကပြောပါတယ်
။ We've lost much of our native forest, much of our
ကျွန်တော်တို့ရဲ့ဌာနေတစ်တော်တွေစိတ်မြေတွေပြုံးပြီးကြောက်ွယ်ကုန်တာဟာဇီဝမျိုးကွဲတွေအပေါ်တည်ရောက်မှုတိတ်ကိုကြီးမားတဲ့အတွက်ဒီကသနာကိုဥရုယာသည့်ကသနာနီးလူအရေးတကြီးရှေ့တန်းတင်ဖြစ်ရှင်းဖို့လိုပါတယ်။သာသနာ့ပတ်ဝန်းကျင်ဆိုင်ရာပြဿနာတက်တက်မဟုတ်ပဲစီဝါရေးဖွံ့ဖြိုးရေးလုံခြုံရေးလူမှုရေးလူကျင့်ဝတ်နဲ့သိခါပိုင်းဆိုင်ရာပြဿနာလည်းဖြစ်နေတာမို့အခုချက်ချင်းအေးအေးယူဆောင်ရွက်ဖို့အချိန်ရောက်နေပါပြီ
။တိုက်ခွင့်1900လောက်ကစပြီးကမ္ဘာမြေပြင်မှာရှင်သန်ပေါက်ဖွားကြတဲ့မျိုးစိတ်တွေကအနည်းဆုံးရာခိုင်နှုန်း20လောက်နဲ့ကုန်းလူရင်းနေတော်မျိုးစိတ်တွေရဲ့ရာနှုန်း40ကျော်ဟာမျိုးတုံးပြောက်ကွယ်နေရတယ်လို့ရင်းနေတော်3ပုံ2ပုံကျော်ဟာလည်းမျိုးတုံးနဲ့အန်ဒီနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်။အာစဒေတာတလောမှာမျိုးတုံးပြောက်ွယ်လို့ဤမျိုးစိတ်ပေါင်း900ကျော်ရှိတဲ့ထဲကမင်းကောင်ဒေတာမှာပြောက်ွယ်လို့မျိုးစိတ်ပေါင်းက900လောက်ရှိနေတယ်လို့မြန်မာနိုင်ငံတနင်္ဂနွေတင်းမှာလည်းမျိုးစိတ်ပေါင်း331မျိုးအတွက်အန်ဒီရှိနေတယ်လို့ဆွစ်ဇာလန်အခြေစိုက် IUCN သဘောတော်ရင်ထင်းထင်းဆောက်ဆောက်ရဲ့ဖွဲ့ကမတ်လရဲမှာပဲအစီအစဉ်ခံစားထုတ်ပြန်ခဲ့ပါတယ်။အခုလိုအပင်တွေတံခါးတွေမျိုးတုံးကွယ်ပြောင်းမယ်အန်ဒီကိုကာကွယ်ဖို့အတွက်သူတို့မှီတင်းနေတိုင်းနဲ့ရေမြေလေးအနေထားတွေမပြောက်ွယ်အောင်လူတွေကပဲလုံဆောင်ပေးရမှာဖြစ်ကြောင်းသဘာဝဝန်ကျင်အင်ဂျင်နီယာဒေါ်အေးကြီးကပြောပါတယ
်အဓိကကတော့တံခါးတွေမှီတင်းနေတိုင်းနဲ့ရေမြေလေးအနေထားတွေကိုမပြောက်ပြဲဘူးဆိုလို့ရှိရင်တံခါးတွေရဲ့ဆက်လက်ရှိနေမှာဖြစ်တယ်သူတို့လိုအပ်တဲ့အခြေအနေမှာမရတော့ဘူးဆိုပြီးသူတို့ကသဘာဝရဲ့သဘောတရားအရာကျောက်ကတော့မှဖြစ်ပါတယ်။အဲဒါကြောင့်မလို့တဘောပေါင်းရင်အင်ဂျင်နီယာတွေဒုက္ခပိဒါဇီဝပိဒါပညာရှင်တွေသူတို့အားလုံးကတကယ်တော့သူတို့ကိုအပိုင်းစီကြောက်ချင်းကြောက်စီခြင်းနဲ့တဘောပေါင်းရင်ထင်းထင်းမှလိုအပ်တာပေါ့။အဲဒါနဲ့တည်ပေါင်းပြီးတော့ရေတို့မရှိတဲ့ရေရှိကိုဘယ်လိုလုပ်မလဲစပြီးတော့လုပ်တင်ပါတယ်
။ရေရှိအတွက်ဇီဝမျိုးစိတ်တွေအစုလိုက်ပြုံးလိုက်မျိုးတုံးနဲ့အန်ဒီကိုဖြည့်ဆင်းဖို့အတွက်လူမှုအဖွဲ့အစည်းလိုက်ပြုပြင်ပြောင်းလဲမှုတွေလုပ်ဖို့လည်းလိုအပ်တယ်လို့ဆိုပါတယ်။လုံးကျဲတဲ့ရာသီဥတုဒဏ်ကိုထူးထူးကျဲကျဲခံစားနေရတဲ့မြန်မာနိုင်ငံမှာဆိုအခုချိန်ဟာမီးမြူပြအချက်ပြီးတဲ့အချိန်မျိုးရောက်နေပြီလို့ဆိုပါတယ်။မြေအောင်ရေကိုအဆက်မတန်ထုတ်ပြီးတုံးနေကြတယ်လို့ရေကြိုးရေတွေမှာဆန်းရံရေတွေဝင်နေပြီးမြေပေါ်ရေတွေကလည်းလုံငန်းကြောင်ပါဝင်အချောင်းအမျိုးမျိုးကြောင်ညင်ညမ်းနေတဲ့အတွက်တောက်တုံးတွေပြဿနာရှိလာနိုင်တယ်လို့ပြောပါတယ်။
လူကြီးရလည်းများလာတယ်။တောက်ရီတုံးကြီးရဲ့လိုအပ်ချက်ကလည်းများလာတယ်။အလွယ်တကူမြစ်တီချောင်းရဲ့ရေတွေကိုမရတဲ့အခါမှာမြေအောက်ရေတွေထွက်ထုံးနေတယ်။မြေအောက်ရေကဘာနဲ့တူလဲဆိုဗန်ဒိုင်းချင်းကလည်းငွေကိုထုတ်သွင်းတယ်လို့ပဲဆိုထားတယ်မျိုး။အဲ့ဒီအခါမှာမြေကျွမ်းသာဖြစ်နေတာလည်းမကြသေးဘူး။ရေကုန်မြို့မှာတော့မှအခုဆိုလို့ရှိရင်မြို့လေကောင်တချို့နေရာတွေမှာတော့မှဆားရည်စင်ဝင်ချင်းဖြစ်နေတယ်။ရေကြိုးကသဘာဝပြတ်သွားတာပေါ့နော်။ရာတွေကလည်းပူပြင်းတဲ့ကြောင့်လည်းမြစ်တီချောင်းတွေကလည်းခန့်လာတယ်။ ရှိတဲ့မြေတွေချောင်းနေရမှာလေစီဝဲလုပ်ငန်းတွေကမြင်းမြန်းများလာတော့အိယာအမြင့်အကြီးတွေကလည်းဒီတိုင်းနဲ့ဆွန့်ချလိုက်တယ်လူတွေကအရင်ကဆေးချချနဲ့တောက်တိုင်နဲ့ဒီကမတော့နေတော့တောက်တော်လေးအမြင်တွေဖြစ်နေတာဒီကတချီးချီးချီးချီးနဲ့ချားလာတယ်အဲ့တော့ဒီအရင်အမြင်ကိုလည်းထင်းတင်ရမယ်ဒီအရင်အတွက်ကိုလည်းထင်းတင်ရမယ်ဒီကဝင်းကြီးကြီးဆိုတော့အရင်နဲ့မတူတော့တာတို့ရေးတိပါတာရိုးရိုးရက်ွက်ထင်းမှာဒီပိုက်ကလေးကရေးစိတ်ပေါက်နေတာအစားရေးစိတ်ပေါက်တာလေးကတနည်းနည်းမှတစ်ခါလည်းနေဘာလို့များဆိုဖြစ်သွားလဲအဲ့ဒီကြီးကအနကားကြီးဖြစ်သွားတာလေအဲ့လိုမျိုးဖြစ်နေတော့ထက်ထက်ထနေပြီးတော့ဆစ်ဆစ်စီစီနဲ့လုံးမှာပဲရေရှားပြီးပြဿနာဖြစ်တာလူကြီးငှက်ကြတာဒီတော့ခရင်ဖြစ်ရတာရင်ဖြစ်ရတာအမျိုးကြီးမဖြစ်မှန်း
ဒါပြန်ရေမြတော်တောင်တွေကိုအရေးတကြီးထိန်းသိမ်းချရည်အတွက်ပြည်သူတွေကိုအသိပညာဖြန့်ဖြူးပေးဖို့ဂရုစိုက်လှုပ်ဆောင်ဖို့လိုတယ်လို့ပြောပါတယ်
။ဟိုငားတွေပါတွေကိုအပေါင်းသားဆွေးကြည့်ပြီးတော့ဖမ်းလိုက်တာမျိုးတစ်ပင်ပန်းတွေကိုတောင်းရမယ်အပေါင်းသားဆွေးမျိုးကိုငါဖမ်းလို့ငါယူသွားတယ်ဆိုရင်ဒါကအရန်ကိုပညာပေးမိုင်းမှာအားနည်းနေတာပေါ့နော်။ဓာတုပစ္စည်းတွေကိုမတုံးဆွဲတဲ့နဲ့အတိုင်းအတာနဲ့လေရင်းရည်မျိုးတွေမှာတုံးဆွဲလိုက်လို့ရှိရင်ဒါတော့ဝါးရီဖြစ်နေတာပဲလေ။တစ်ခုနဲ့တစ်ခုကဒီမှာရှိတဲ့ဆက်ဆက်တွေအပေါင်းမကြီးမှာအဲ့လိုရအရန်အခုချိန်မှာအားနည်းနေတဲ့ခံကြတော့တောင်းသူနဲ့မိန်းကြီးနေသမားနဲ့အကုန်လုံးချမ်းမှာသူတို့မှာလူချင်းတိကျပြင်သားသွားနေရမှာမသိဘူးဖြစ်နေတယ်။အဲ့ဒီခါစနေကွာဟောက်မှုရှိနေတာပေါ့နော်။ဥပမာစောင်းတွေမှာတော့မပိုးသက်စီကိုသူတို့တော့ AC ကတကယ်လို့အရေးကြဲဝင်သွားလို့ရှိရင်ပြဿနာဖြစ်လို့မတိလို့တည်သွားတာမျိုးလည်းရှိတတ်တာပေါ့နော်။ဒါရဲ့လက်တွေ့အဖြစ်ပေါ့။အဲ့တော့ပညာပေးပိုင်းနဲ့လို့ရတယ်။ပညာပေးဆိုရင်ဒီနေ့ပြလို့မရဘူး။ဌာနကိုရှိနေရမယ်ပေါ့နော်။အစိုးရပဲဦးစီးရမှာပဲဥတော်ပေါ်မနီချင်းကြီးနဲ့ပတ်သက်တဲ့အစိုးရကလည်းပညာပေးဌာနကိုရှိနေရမယ်လို့ဒါကိုအမြင်နဲ့လုပ်နေရမယ်။ပညာပေးဘိုက်ကိုထားထားရမယ်။နောက်တစ်ပိုင်းတော့တကယ်လို့ဖောက်ဖြစ်နေတယ်ချိရောက်ဆိုအရေးကြီးမှုပေါ့နော်။ဒီတရားဥပဒေမှန်တယ်ကလိုက်ဖို့လိုတယ်
။တဘာဝဝန်ချင်အင်ဂျင်နီယာဒေါ်အီကြီးရဲ့ပြောကြားခြင်းနဲ့ဒီသတင်းပတ်သက်သိပ္ပံနိုင်ငံတရားကဏ္ဍကိုဒီမှာပဲရှင်းလင်းလိုက်ပါမယ်။နောက်တစ်ပတ်မှာပြန်တူဆက်ပါမယ်။